မင်္ဂလာပါရှင်2019ခုနှစ်ဒီဇင်ဘာလ2ရက်တနင်္လာနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ18 19 25တို့ကနေပြီးတော့တိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့ဆူမြတ်မော်မှာအီရတ်နိုင်ငံမှာဝင်ကြီးချုပ်ယာရုကနေနှုတ်ထွက်သွားပြီးမြဲအီရတ်မြို့တွေမှာတော့ဆန္ဒပြပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်။ကမ္ဘာရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးနိုင်ငံတကာညီလာခံကြီးကိုစပိန်နိုင်ငံမက်ဒရစ်မြို့တော်မှာဒီကနေ့ကျင်းပနေပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကြီးညာပေးပါမယ်ရှင်။
အဲ့လိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေပြီးနားဆင်ကြရမယ့်သတင်းစာတွေထဲမှာတော့ကချင်လက်နက်ကိုင်အဖွဲ့ KIA နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေကြောင့်နေရပ်ပြောင်းခြင်းနဲ့ဒုက္ခသည်တွေအခက်အခဲတွေ့နေရတဲ့အကြောင်း
အစိုးရပြောင်းလဲနေရာချထားရေးမှာတွားရှင်တဲ့လူတွေအဲယူအမပြောင်းခြင်းတဲ့လူတွေအချင်းကတော့အခုကောက်ခိုင်းတာလေအခုလည်းရန်ကုန်တည်ရှိနေပြီဆိုဟောဟိုမှာပြကြတယ်ဆိုတော့ပြန်ဖို့
မိုင်းနာဒုက္ခသည်စခန်းတာဝေကံရဲ့ပြောကြားချက်နဲ့တူနားဆင်နိုင်ပါလိမ့်ရှင်တခါမွန်ပြည်သက်ပါတီနဲ့အစိုးရတက်ကြမှာလည်းအပြည့်ရစာချုပ်လက်မှတ်ထိုးထားပေးမဲ့စီရေးတင်းမာနေဆက်ဖြစ်ပြီးနှစ်ဖက်ခေါင်းဆောင်တွေတွေ့ဆုံဆွေးနွေးနေတာကလည်းပြည်လည်းမှုမရခဲ့သေးပါဘူးဒီအကြောင်းနဲ့အတူICJ နိုင်ငံတကာတရားရုံးကမြန်မာတပ်မတော်ကိုတရားစွဲထားတဲ့ကိစ္စဒေါ်ဆန်းစုကြည်ရဲ့ဖြည့်ရှင်းမှုပေါ်မှာမြန်မာအရေးကြွက်ကျေသူအမေရိကန်ပါမောက်ခတအူရဲ့တုံ့တက်ချက်ကိုလည်းနားဆင်နိုင်ကြပါရဲ့ရှင်။ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်းဆုံးတော့တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ပြောပြပါမယ်ရှင
်။အီရတ်နိုင်ငံမှာဝင်ကြီးချုပ်ယာရုကနေနှုတ်ထွက်သွားပြီးမြဲအီရတ်မြို့တွင်မှာဆန္ဒပြပွဲတွေဆက်ဖြစ်နေကြပါရဲ့။ဘာဆိုရာမျိုးမှာဆိုရင်အမျိုးသမီးယာနဲ့ချီဒီကနေ့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။အစိုးရအခရီးလိုက်စားမှုတွေအပါအဝင်အထွေထွေမကျေနပ်မှုတွေကြောင့်အောက်တိုဘာလတည်းကစတင်ခဲ့တဲ့ဆန္ဒပြပွဲတွေမှာအမျိုးသမီးဆန္ဒပြသူတွေပထမဆုံးပါဝင်လာကြတာဖြစ်ပါတယ်။ဆန္ဒပြသူတွေအပေါ်အစိုးရကအင်အားသုံးနှိမ်နှင်းတဲ့အပေါ်အပြစ်တင်တဲ့ဆိုင်းမုတ်တွေကိုကန့်ဆောင်ပြီးဘဲပါတီကိုမှအလိုမရှိလို့ချွေးကြော်ဆန္ဒပြခဲ့ကြပါတယ်။ဘက်ဒက်မြို့တော်နဲ့နိုင်ငံတောင်ပိုင်းမြို့တွေမှာလည်းဆန္ဒပြပွဲတွေဆက်ဖြစ်နေပါတယ်။လွန်ခဲ့တဲ့တနှစ်ကျော်ကမှဝင်ကြီးချုပ်ဖြစ်လာတဲ့အဗ်ဒယ်မဂ်ဒီရဲ့နှုတ်ထွက်စာကိုအီရတ်လွှတ်တော်ကအတည်ပြုခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့ဒီနေ့မှလည်းဆက်လက်ဆန္ဒပြနေကြတာပါ။ဖွဲ့စည်းပုံအရဝင်ကြီးချုပ်အစ်စ်ဘသူကိုခတ်မယ်ဆိုတာသမ္မတကရွေးချယ်ရမှဖြစ်ပါတယ်။ဝင်ကြီးချုပ်အစ်စ်ရွေးချယ်မှုကသတင်းနှစ်ပတ်လောက်ကြာနိုင်တယ်လို့လေးလာသူတွေကသုံးသပ်နေပါတယ်။ဝင်ကြီးချုပ်အစ်စ်ကိုအတည်မပြုနိုင်တဲ့အထိအဗ်ဒယ်မဂ်ဒီနဲ့သူ့အဆိုအရကအင်းဆောင်အဆိုအရအနေနဲ့တာဝန်ယူဖို့သဘောတူထားပါတယ်။နိုင်ငံရေးစနစ်ကြီးတစ်ခုလုံးကိုပြုပြင်ပြောင်းလဲဖို့တောင်းဆိုနေတဲ့ဆန္ဒပြသူတွေကတော့အဗ်ဒယ်မဂ်ဒီနှုတ်ထွက်သွားရုံနဲ့မလုံလောက်ဘူးလို့ပြောနေကြပါတယ်။အစိုးရဆန့်ကျင်ဆန္ဒပြပွဲတွေဖြစ်နေတာနှစ်လလောက်ရှိနေပြီဖြစ်တဲ့အီရတ်နိုင်ငံမှာလုံခြုံရေးတွေရဲ့ပြစ်ခတ်မှုကြောင့်ဆန္ဒပြသူ400ထက်မနည်းတေဆုံးပြီးတထောင်ကျော်ထိခိုက်ဒဏ်ရာရခဲ့ကြပါတယ်
။အစ္စရေးအနေနဲ့နောက်ဘက်ကမ်းကဂျူးနဲ့မွတ်စလင်တွေကြားအကြမ်းဖက်မှုတွေကြောင့်ရှောက်ဖြစ်လာတဲ့ဟေဘရွန်မြို့မှာဂျူးအင်အားအစ်စ်တွေဆောက်လုပ်မဲ့ပေါ်ပါလက်စတိုင်းဘက်ကပြင်းပြင်းထန်ထန်ကန့်ကွက်လိုက်ပါတယ်။ပါလက်စတိုင်းစစ်သည်မှုဆိုင်ယက်အရီကက်ကပါလက်စတိုင်းအများစုရှိတဲ့ဒီဟေဘရွန်မြို့မှာအခုလိုဂျူးအခြေချအင်အားအစ်စ်ဆောက်လုပ်တာကအမေရိကန်ကြောင်းလို့ဖြစ်တင်လိုက်ပါတယ်။ဒီဆုံးဖြတ်ချက်ကြောင့်နှစ်ဖက်တင်းမာမှုတွေပိုတိုးလာမှာကိုစိုးရိမ်နေကြချိန်မှာပဲညီနောင်ရဲမှုအရီကက်ကဒါကအစ္စရေးရဲ့ကိုလိုနီသွတ်သွင်းမှုတွေကိုတရားဝင်ဖြစ်စေမယ့်အမေရိကန်ဆုံးဖြတ်ချက်ကြောင့်ပထမဆုံးပေါ်လာတဲ့ရလဒ်ဖြစ်တယ်လို့ဝေဖန်လိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကအနောက်ဘက်ကန်ကဂျူးအခြေချအင်အားတွေဟာနိုင်ငံတကာဥပဒေအရတရားမဝင်မဖြစ်ဘူးလို့ကြေညာခဲ့ပြီးအခုလိုဆက်ဖြစ်လာတာပါ။တကယ်တော့ပါလက်စတိုင်းနဲ့ဂျူးနှစ်ဖက်လုံးကဘာသာရေးထွက်မြောက်ထားတဲ့ဒီဟေဘရွန်မြို့မှာပါလက်စတိုင်းနှစ်သိန်းလောက်ရှိပြီးဂျူးက1000လောက်ပဲရှိတာပါ။မနေ့တုန်းကပဲအစ္စရေးကာကွယ်ဝန်ကြီးသစ်နာဖာတလီဘန်နက်ကဟေဘရွန်မြို့မှာဂျူးအခြေချအင်အားနှစ်ဆတိုးမြင့်ပြီးဈေးဟောင်းထဲမှာဂျူးအခြေချအင်အားတည်ဆောက်ဖို့အတည်ပြုကြောင်းကြေညာခဲ့တာကိုသဘောထားပြင်းထန်တဲ့ဂျူးတွေဘက်ကတော့ကြိုဆိုခဲ့ပါလေ။အကြောင်းကဒီစည်းဟာ19ရာစုအစောပိုင်းကတည်းကဂျူးတွေရဲ့ပိုင်ဆိုင်မှုကိုရောက်ရှိခဲ့တာကြောင့်ဒီလို့ရဟာတမိုင်းကြောင်းမှန်အောင်လုပ်လိုက်တာဖြစ်တယ်လို့ Hebron Jew Committee ကအပြတ်ထောက်ခံခဲ့ပါတယ်။အခုတိဆောက်မဲ့ဂျူးရဲ့ကွက်တဲ့ကြောင့်မွတ်စလင်တွေဘက်က Ibrahimi Bali လို့ထွတ်မြတ်ခေါ်တဲ့ Patriots အုပ်ဂူကြီးနဲ့ရှီထားပြီးသားဂျူးရဲ့ကွက်ကိုတဆက်တည်းဖြစ်သွားစေမယ်လို့လည်း Israel ကာကွယ်ဝန်ကြီးတက်ကဆိုပါတယ်ခင်ဗျ။
ကမ္ဘာရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးနိုင်ငံတကာညီလာခံကြီးကိုစပိန်နိုင်ငံမက်ဒရစ်မြို့တော်မှာဒီကနေ့စတင်ကျင်းပနေပါတယ်။ Kabaji Punwezi de Panlo in Dangwe Tolo Mu Shocha Naye, the Bodunim Mude Yabo, Kaba Gansan de Swinu Nijaraba, Nasadi Yasu Piatana Jigo, Pimini, Pishimbo Lua Delo, Akune, Gob 25 Nilaga, Aleja Ogata, Chili Nanga, the Baba Bawinji Winji, Carolina Schmidt, Kakulu, Piojake Bari.
La crisis social y la crisis ambiental son las crisis del siglo XXI. Y son
Lumu Ucha Dwerine, the Bawa Bawinjin Jatanariga, Nasati Yazu Jatanari Pipare, Sasani de Dipatana Nakulongo, and Yemia Pishimbo Lua Delu, Alet Nilagaye, Leja Okata, Carolina Schmidt, Spain Badane, Piojagi Rapipare, the Dinuba Jimbame, the Bawa Bawinjin Yilakango, Chili Nangama, Jimbabu season Tabi May, a Soya Sanjin Sanapia Warija, Madrim Euro, Mapiambi Jimbaraba, Natong Sangaguniga, Pindin Nangan, Bari Muro, Mayashigere, Bari the Bodun Jatega, Palo in Dangwe Tolo Mu Shotai, Yadi Urup Jangle Pabian Mu, Dan Kani Yare, Sinere Nanganigo, Dangwe Tolo Nire, Chandare Nanganiga, George Birune Sine, a Lopian Menanganaga, Sinit the Ku Paniego, Kunilaga, Masunija Mapchebari, Yadi Urup Bianle Pabianira, Jaa, Gavanangan Ria, Leshi Ato, Sanya Nimuriha, Loma Malonga Pulo, Kula Damaga, Dream Mujo, Antonio Guderas Gabiojabi, Naupian Pianlo Mayare Achini, Yado Melo, Nilaga Massaging in Matati Begevari.
American Tamara Injidonine, Tabaka, Purunima, Lume, Outlook, Tiai Comedy, Janabago, Tema Maho Pulo, Ninso Libare, Tamara Bordia, Sosa Musaya, Sonsa Ilung, and Dr. Sintapu, Shinijima Pilare, Li Patamazon, Janabago, American Tamara, Donald Tramne, Invido Shinidu, Diapo, Outlook, Tiai Comedy, Okata, Cheru, Nedlaga, Pija, Tagedaba. Tamara Tramine, Dilibate, Lanta Malum, and Nito, Tidis, Univer Tapu, Shinirajo, Kura and Teo Lavoguro, Padugama, Mnolin Tajima, Embiro Shini, Pet Sipolonga, Akulo Teapu, Nienso Geraba, Tiai Comedy Oxa, Nerlago, Champion Sarema, Sipolonga, Ditiai Lungensima, Tatigan, Nemery, Mapadi Rane, Tamarabaka, Nematada Pishineo, Notte Jana Wari, Shimishi, Matia Dirajo, Dijana Wago, Tapu, Mapina, and Bulu, Nienso Geraba. Tapin, not a lume, Jana Murigule, Evidovaca, Tematus Rago, did the impact con Jamabe, a chow, Jambi, Lamel, Nile Melo, Evido Shinni, Sipulonga, Sapio Kevare.
Pure American, then Yeniba, Mimava, season ago, Yeni Chana Gregan, Yeni Conanite, 9 meters, second, kilohertz, Dickon, Chowship, Donya, 9 meters, second. Kilohertz Dinganga Chautonyane, Lidomida Nesanga, Kilohertz Ditiko Changarugani, Tolem Binirai.
Tunilan in Yanivai Nanganagatin, we will view Ega Sabiro Tina Binivari. Hong Kong Democracy Ego, Abede Ubrigo, American Ati Puke Binanau, American Jeda Demori, Hong Kong Makanka Quim, Beat Hare Quimbu Jago, Yayi Yasan like Delu, Dio Nanganga, Pioja like Bari. America, yeah, David Machida, Loya Jow, American Sidney Mori, Lee and Rigo, Hong Kong Binette, Nakwin Putare, Quimbu Jago, Saint Habo, Tio Suyaga, Sopia Kejow, Tio Suya, Yoguya, Hua Chonga, Digni, the Ninza, Shilin Wemma, Ati Bedwara Pibari, America and Nine, Amago, Pinsimune, Hong Kong Ne, Dio Pinuigo, Winsuan, Loya Dri, Yapule, Tio got Dino Nelu Suge Bari. Hong Kong Democracy down to Sanabia Muribo, Susu Wawa Kaiwe, Dongian Elu Sure, American Achizai, NGO Puerto Chugule, Yeu Jan Kalai Bari, Eddie Apuari Rema, National Endowment for Democracy, NED, Human Rights Watch, Freedom House, Sare Lu Kun Yegu Abe Nide Apuari Babari, Didrin at the Set Hemabe, American at Dioja, Gondoye, the Borduni Jedri, Wiyashibo, Sunri Nimuri, Yasai Nide Elu, Eok Sure, the new website got Pop Yage Bari, Hong Kong Lu Kuei Yine Democracy Ubrigo, Tamra Donald Trump Lamba Tu Ati Bugelo, Swinim Huri Yadwa Zhangne, Tamra Xi Jinping Anine, Pirin Nangaye Chene, Dinia, Cheng Sanghu Lurelo, American Gozale Appointe Niza Duya Biogo Goga Biro Dima Pop Yavari, Hong Kong Democracy Sanabia Duyabo, Tio Bima Jigo Lulare Suyaga Nini Nira Hong Kong Go American Abit Hare, Gondo Ye Tu Kuei Yego, Nissin Piale Dong Dapune, Hong Kong Tigi Yong Nini Ye Dapuri, Dong Bure, Lenadri, Yang Changhu, Babimbo Bawene, Ubri Jan Nakugo, Tamra Tranga, Bigger at the Timbaga, Lemma Ye Tu, a deep Ugate Apchebari.
Democracy is an apiawari, the type Chipwani de Hong Kongma, Sangani to Panaisa, Lungui Piani de Chinego, Sanjin Chung Duni Arelu, Panaiwiji, Paul Changa, Tinitri Bilabare. ပဋိမဉ္ဇဉ်ချင်းတွေကြားအခွန်လျှော့ချတာမြေရောင်းဝယ်တွေကြားဆင်းလာတာနဲ့အစိုးရကပြည်သူ့ကြိုက်လျော်ပေးတဲ့စီးပွားရေးမလုံးတွေပေးနေတာကြောင့်2019-2020ဘဏ္ဍာရေးလုံခြုံရေးပြရတာဖြစ်တယ်လို့ဝန်ကြီးချန်ကအပြစ်တင်လိုက်ပါတယ်။ဒါပြင်တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးစစ်ပွဲကြောင့်ဈေးကွက်စီးပွားကိုထိခိုက်လာနေချိန်မှာဒီနှစ်ဘဏ္ဍာရေးနှစ်အဆုံးကျရင်ဟောင်ကောင်အစိုးရအနေနဲ့ကြီးကြီးမားမားလုံခြုံရေးပြမှုနဲ့ရင်ဆိုင်ရလိမ့်မယ်လို့လည်းသူကပြောပါတယ်။ဒါကြောင့်ဟောင်ကောင်စီးပွားရေးအခက်အခဲဆုံးအခြေအနေကိုရောက်နေပြီဖြစ်တာမို့နိုင်ငံရေးပဋိပက္ခတွေရပ်တန့်ကြဖို့ကိုလည်းဝန်ကြီးကတောင်းဆိုလိုက်ပါတယ်။ဟောင်ကောင်အချို့မှာတရုတ်ပြည်မကြီးကဝန်ဆက်တယ်လို့မြင်ကြတဲ့ဟောင်ကောင်ပြည်သူတွေရဲ့ဆန္ဒပြပွဲတွေပေါ်ပေါက်လာတာ6လနီးပါးရှိရလို့ဆန္ဒပြပွဲတွေကိုဂျပန်နေနေတဲ့အတွက်လည်းပြည်သူတွေဒေါသထွက်နေကြပါတယ်ခင
်ဗျ။ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာပြီးခဲ့တဲ့တောက်ချာနေ့ကအကြမ်းဖက်တိုက်ခိုက်ခံရမှုမှာသေဆုံးသွားသူတွေနဲ့ထိခိုက်ဒဏ်ရာရသူတွေအတွက်အောက်မေ့ဆုတောင်းပွဲကိုအခမ်းအနားကိုဒီလန်ဒန်မြို့က Guildhall အဆောက်အဦမှာဒီနေ့မနေ့အစောပိုင်းကကျင်းပခဲ့ပါတယ်။ဒါနဲ့တိုက်ခိုက်ခဲ့တဲ့အကြမ်းဖက်သမားကိုအန်ဒီယမမှုပဲဝိုင်းဖမ်းပေးခဲ့ကြတဲ့တာမန်ပြည်သူတွေနဲ့အရေးပေါ်တုံ့ပြန်သူတွေရဲ့ရဲရင့်မှုစီးလုံးမှုချစ်ခင်ရင်းနှီးမှုတို့ကြောင့်ဆိုးဝါးတဲ့အခြေအနေမှာတော့မျှော်လင့်ချက်ရှိစေခဲ့တယ်လို့လန်ဒန်မြို့တော်ဝန်ဆတ်ဒစ်ခန်းကပြောကြားခဲ့ပါတယ်။ဒီအခမ်းအနားကိုဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်နဲ့အတိုက်ခံခေါင်းဆောင်ဂျယ်ရမီကော်ဗင်တို့လည်းတက်ရောက်ခဲ့ကြပါတယ်။နိုဝင်ဘာ29ရက်နေ့ကလန်ဒန်ဘရစ်ဂျ်ရဒါနာမှာအကြမ်းဖက်ဝါဒီတယောက်ကဓားနဲ့တိုက်ခိုက်ခဲ့လို့အသက်25နှစ်အရွယ်ဂျက်ခ်မယ်ရစ်နဲ့အသက်23နှစ်အရွယ်ဆာစကီယာဂျုံးစ်တို့တေဆုံးခဲ့ပါတယ်။ဓားနဲ့တိုက်ခိုက်ခဲ့သူဥစ်မန်ခန်းဟာ2012ခုနှစ်တုန်းကအကြမ်းဖက်ဝါဒအခြေခံတဲ့လုပ်ရက်တွေကြောင့်ဖမ်းခံခဲ့ရပြီးတော့2013ခုနှစ်မှာပြန်လွတ်လာခဲ့သူဖြစ်ပါတယ်။ထောင်တွက်တွေအတွက်နှစ်သိမ့်ဆွေးနွေးအကြံပေးတဲ့ဆွေးနွေးပွဲတစ်ခုမှာဓာတ်နဲ့သူတိုက်ခိုက်ခဲ့တာပါ။ဥစ်မန်ခန်းဟာအများပြည်သူအတွက်အငြင်းရှိသူဖြစ်တယ်လို့2012ခုနှစ်ကအမိန့်ချခဲ့တဲ့တရားသူကြီးကသတိပေးထားရတဲ့ဘာကြောင့်အစိုးရကလွတ်ရမစီပဲစိုးပြီးပြန်လွတ်ပေးခဲ့တယ်လဲဆိုတာကိုမေးခွန်းထုတ်နေကြပါတယ်
။ဩစတြေးလျနိုင်ငံမှာတော့လူနေမှုအထူးတဆုံးတည်နယ်မှာကာမောင်းရဲ့လက်ကင်ဖုန်းသုံးသူတွေကိုအဝေးကဖမ်းယူအချက်ပေးနိုင်တဲ့ကင်မရာမီးပွိုင်တွေမှာမနေ့ကစတင်ပြီးတော့တပ်ဆင်နေပါပြီ။ဒီ New South Wales ပြည်နယ်ကုန်းလမ်းပို့ဆောင်ရေးဝန်ကြီးကတပ်ဆင်ထားတဲ့ကင်မရာဒါမှမဟုတ်ရွေးရှားနေတဲ့ကင်မရာတွေကိုကမ္ဘာပေါ်မှာပထမဆုံးအနေနဲ့သုံးပြီးကာမောင်ရင်တရားမဝင်လက်ကင်ဖုန်းပြောသူတွေကိုဖမ်းဆီးသွားရမယ်လို့ကြေညာလိုက်ပါတယ်။ကုန်းလမ်းပို့ဆောင်ရေးရရှိတွေကလည်းဒီကမ္ဘာအဆင်ပြေဆုံးနည်းပညာသုံးကင်မရာ45ခုကိုပြည်နယ်တစ်ဝက်မှာ3နှစ်အတွင်းအပြီးတပ်ဆင်သွားမယ်လို့ဆိုပါတယ်ခင်ဗျ
။တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ပြောပြပေးသွားကြတာပါရှင်။အခုဆက်ပြီးတော့နားဆင်ကြရမယ့်သတင်းတော်တွေထဲမှာတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုအရင်ဆုံးပြောပြပေးကြပါမယ်။ကချင်လက်နက်ကိုင်အဖွဲ့ KIA ဌာနချုပ်လိုင်ဇာနာမှာဒီရက်ပိုင်းအတွင်းအစိုးရတပ်မတော်နဲ့တိုက်ပွဲဖြစ်ခဲ့တဲ့အကြောင်း KIA ဘက်ကအတည်ပြုပြီးဒီလိုတိုက်ပွဲဖြစ်ပွားတာကြောင့်နေရက်ပြန်ဖို့ပြင်ဆင်နေတဲ့ဒုက္ခသည်တွေကြားမှာစိုးရိမ်မှုတွေလည်းဖြစ်နေပါဗျ။ဒီတိုက်ပွဲကတော့အစိုးရနဲ့ KIA ကြားအပြစ်ရစာချုပ်ချုပ်ဖို့ပြင်ဆင်နေတဲ့အချိန်ကချင်ပြည်နယ်အတွင်းဒုတိယကြိမ်ဖြစ်ခဲ့တဲ့တိုက်ပွဲလည်းဖြစ်ပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့အစိုးရနဲ့ကချင်လက်နက်ကိုင် KIA အကြားမှာ bilateral call နှစ်ဖက်အပြည့်အစုံချုပ်ဆူနိုင်ဖို့နဲ့အစိုးရက IDP call ဆစ်ဆောင်ဒုက္ခသည်တွေကိုနေရရင်ပြန်နိုင်ဖို့ပြင်ဆင်နေချိန်မှာနှစ်ဖက်တပ်ဖွဲ့အကြားထိတွေ့မှုပြန်လည်ဖြစ်ပွားလာခဲ့တာပါလက်တတော်ဖြစ်ခဲ့တဲ့တိုက်ပွဲနဲ့ပတ်သက်ပြီး KIA ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်ဟိုနမ်ဆန်ညာရဲ့အနောက်ဘက်ကျမှာပေါ့ဒီမချိနာဗမော်ကာလာနဲ့အနောက်ဘက်ทําแบบมาผิดไปแล้วปาวซีสุดะดิชิดันโพสต์ขึ้นมาตําตัวอ่ะวินทีมาเปิดตัวคิดเสร็จอ่ะพอนูบาละบ่29เยเนี่ยมาผิดไปลาซานานอมาတော့မဟုတ်ဘူးခင်ဗျာဒါမဲ့နည်းနည်းတော့နီးတာပေါ့ကွာ
ဒီတိုက်ပွဲဖြစ်ပေါ်တဲ့အပေါ်မှာတော့ KIA ဘက်ကအခုလုံတုံးတက်ထားပါတယ
်ဝင်ခဲ့တဲ့ပတ်လောက်မှာဟိုဂါရရံရဲ့အနောက်တစ်ချမ်းတော့มาကြမှာပေါ့တို့တနေရာမှာအဲကေရဲ့ဒီလုံကြုံရေးမိုင်းပေါ့နော်အဲ့ဒါဘက်မတော်ကအဲ့ဒီဆိုးဘက်မှာသူကအဲနေလေလှုပ်ရှားနေတဲ့ချိန်မှာအဲ့ဒီအဲကေရဲ့လုံကြုံရေးမိုင်းကိုမိမိလိုလေသူလည်းအဲနင်းကြီးထိုက်နင်းနာမှုနင်းနေပါပါရှိတယ်လောက်ကြားရပါတယ်ဆိုတော့အဲ့ဒီဖြစ်ကြောင်းဒီကဒီမန္တန်ညာနာကကျေပို့စီမှာပြန်လာပြီးမှလက်ဆုံးပြတဲ့အနေနဲ့အဲဝင်ကြည့်တဲ့အနေထားရှိတယ်လို့အဲဒီစစ်ပက်ဆရာအဲ့လိုအဲတွန့်တက်တယ်လေတွန့်တက်ထားတာရှိပါတယ်
ဒီတက်ပွဲကြောင့်ငင်းချမ်းရေးလုပ်ငန်းစဉ်ပေါ်ထိခိုက်မှုရှိနိုင်မယ်လို့မထင်ကြောင်းလဲဗိုလ်မှူးကြီးနော်ဘူးကပြောပါတယ်ဒီတက်ပွဲနဲ့ပတ်သက်ပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ရမှာဖုန်းလက်ခံဖြေဆိုတာမရှိတာကြောင့်တိကျအတည်ပြုချက်မရပါဘူးတိုက်ပွဲဖြစ်ပွားတဲ့နေရာအနီးကနမ်ဆန်ရန်ကျေးရွာဟာမြစ်ကြီးနားပေါ်မှာကားလမ်းပေါ်မှာတည်ရှိပြီး2018ခုနှစ်ဒီဇင်ဘာလအတွင်းမှာနေရာဆွန့်ခွာသွားတဲ့စစ်ရှောင်တွေပြန်လာနေထိုင်နေတဲ့ကျေးရွာလည်းဖြစ်ပါတယ်ဒီလိုတိုက်ပွဲဖြစ်ပွားတာကြောင့်နေရာပြန်ဖို့ပြင်ဆင်နေတဲ့စစ်ရှောင်တွေအကြားမှာစိုးရိမ်စိတ်တွေဖြစ်ပေါ်လာနေကြောင်းမိုင်းနာဒုက္ခတဲ့စကန်တာဝန်ကဥဇော်လုံးကပြောပါတယ
်အစိုးရပြန်လည်နေရာချထားရေးမှာတွားရှင်တဲ့လူတွေအဲယူအမပြန်ရှင်တဲ့လူတွေအချင်းကတော့ဟုတ်ကောက်ခိုင်းတာလေအခုလည်းပြန်ဖို့အစီအစဉ်နေပြီဆိုဟောဟိုမှာပြကြတယ်ဆိုတော့ပြန်ဖို့အယုံကလည်းဆုံးသွားပြီအဲ့လိုဖြစ်တာဒီလိုကလုံချုံမှုပြေးမှလည်းပေါ့
ပြီးခဲ့တဲ့တင်းငင်ငွေတွေကတော့စကိုင်းနဲ့ကချင်ပြည်နယ်အတွင်းကဒုက္ခတွေတွေပြန်လည်နေရာချထားရေးအတွက်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့ကုလသမဂ္ဂဌာနညှိနှိုင်းရေးမှူးနဲ့အတူကုလသမဂ္ဂအဖွဲ့အစည်းတွေနိုင်ငံတကာအကူအညီပေးအဖွဲ့အစည်းတွေကကိုယ်စားလှယ်တွေဟာရန်ကုန်မြို့မှာဆွေးနွေးခဲ့ကြပါတယ်ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ရဲ့ဒုဥက္ကဋ္ဌနဲ့ဦးကွန်ကောင်အောင်ခန်းကတော့လက်ရှိစစ်ရှောင်တွေပြန်လည်နေရာချထားမယ်ဆိုရင်ငင်းချမ်းရေးကိုအရင်ရယူစေလိုကြောင်းပြောပါတယ
်ဒီလမ်ဆန်ယာ area ကဒီလိုက်စားနဲ့အရင်ပဲကြီးရဲ့အဲဒါမျိုးဆိုတော့ဒီငင်းချမ်းရေးအတွက်တော့ပိုးပိုးအလားဝေးဖို့တော့ရှိရဲ့ဒီဟာတော့စိုးရိမ်တာပေါ့နော်အဓိကတော့ကျွန်တော်ပြည်သူလူထုရောအဲဘဝတကြီးလုံးလုံးငင်းချမ်းကြီးတို့အနေနဲ့ငင်းချမ်းကြီးကိုလုံးဖြစ်နေတယ်။အဲမြန်မာစစ်တပ်တော်အနေနဲ့သဘောထားကြည့်ကြည့်နဲ့ဒီတစ်ချက်ပြရင်ဒီနဲ့ပြည်ဆောင်ပြီးမှငင်းချမ်းကြီးကိုအတူတူကလှုပ်ဆောင်မယ်ဆိုရင်ငင်းချမ်းကြီးကိုရရှိနိုင်မှာဖြစ်တယ်ဆိုရဟာကိုပြောလို့ပါတယ
်။ KIA အပါအဝင်မြောက်ပိုင်းမဟာမိတ်အဖွဲ့ရင်းနဲ့အစိုးရအကြားမှာ bilateral call နှစ်ဖက်ပြည်ရဲ့စာချုပ်ချုပ်ဆိုနိုင်ရေးအတွက်ပြီးခဲ့တဲ့စက်တင်ဘာလအတွင်းကနောက်ဆုံးဆွေးနွေးခဲ့ကြပါတယ်။လောလောဆယ်မှာတော့တွေးဆုံဆွေးနွေးမဲ့နေရာနဲ့ရက်မတက်မနိုင်တာကြောင့်ထက်မှမတွေးဆုံနိုင်သေးပါဘူ
းကိုမိုးစောပြပြသွားတာပါရှင်ကချင်းပြည်နယ် KIA နဲ့အစိုးရတပ်ရဲ့တိုက်ပွဲသတင်းကနေပြီးခုတခါတော့မွန်ပြည်သက်ပါတီနဲ့အစိုးရတပ်ရဲ့တိုက်ပွဲအခြေအနေဘက်ကိုလည်းအလှည့်ပေးကြပါမယ် NCA ပြည်ရဲ့မွန်ပြည်သက်ပါတီနဲ့မြန်မာစစ်တပ်တို့ကြားစီးရဲတမနေဆဲအခြေအနေကိုဖြေရှင်းဖို့မွန်ပြည်သက်ကောင်းဆောင်နဲ့အရှိတောင်တိုင်းစစ်ဌာနချုပ်တာဝန်ရှိသူတို့ဒီကနေ့တွေ့ဆုံခဲ့ကြပေမဲ့ပြည်လည်တဲ့အစ်စ်မရခဲ့ဘူးလို့ NMSP ဘက်ကပြောပါတယ်ဒီကနေ့မနေ့အစောပိုင်းမှာလည်းထိုင်းမြန်မာနယ်စပ်ဖျားသုံးစုဒေသမှာပြစ်ခတ်ခဲ့ကြပေမဲ့မွန်ပြည်သက်ပါတီဘက်ကတော့သူတို့နဲ့ဖြစ်တဲ့တိုက်ပွဲမဟုတ်ဘူးလို့ပြောပါတယ်ဖျားသုံးစုဒေသနောက်ဆုံးအခြေအနေတွေကိုထိုင်းအခြေစိုက် VOE မြန်မာပိုင်းသတင်းတောက်နိုင်ကုန်းအိမ်ကဆက်သွယ်မြန်မြန်သတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါထိုင်းမြန်မာနယ်စပ်ဖျားသုံးစုဒေသမှာမွန်ပြည်သက်ပါတီနဲ့မြန်မာစစ်တပ်တို့တင်းမာနေတဲ့စစ်ရေးပြဿနာကိုဖြေရှင်းမှုမွန်ပြည်သက်ပါတီထွေထွေတွေးမှုနိုင်အောင်မင်းဦးဆောင်တဲ့ဖွဲ့နဲ့အရှိတောင်တိုင်းစစ်တနာချုပ်တိုင်းစစ်ဦးစီးမှုဗိုလ်မှူးကြီးမောင်မောင်လက်တို့ဒီကနေ့မှာတွေ့ဆုံခဲ့ပါတယ်။နှစ်ဖက်တွေ့ဆုံမှုအခြေအနေကိုတော့မွန်ပြည်သက်ပါတီပြည်တွင်းရေးရာတာဝန်ခံပြောရေးဆိုခွင့်ရှိသူနိုင်ဝင်းလှကခုလိုပြောပါတယ်
။နှစ်ဖက်တွေ့တဲ့အနေအထားကတော့ကျွန်တော်တို့နှစ်ဖက်ပြင်ပြတဲ့အစီအစဉ်ရှိတယ်။ကျွန်တော်တို့သဘောတူတည်တဲ့အစီအစဉ်ဟိုတော့နေရာတော့မရောက်ဘူးပေါ့လေနော်။နှစ်ဖက်ပြင်ပြတာတော့လက်ရှိပဲရှိပါတယ်။ကျွန်တော်တို့ရဲ့ဖောက်ဆန်းခုနဲ့ဒီကြောင်ဖြစ်စီပြည်နယ်ကသဘောတူညီချက်နဲ့ NGA ဆက်ရည်ပြည်နယ်မှာအမှန်တရားထားတဲ့ဒီသဘောတူချက်ရကျွန်တော်တို့တပ်ပြီးကြပါမယ်လို့ခံကိုပြန်နေလို့အကူကိုကျွန်တော်တို့ကအုပ်တင်ကြထားတယ်။ဒီမှာမှလာကြတော့ဒီကအဆက်ကိုပြန်ပြီးတော့တင်ပြမှာပေါ့လေနော်။ဒီလည်းနောက်ဒီလိုတက်ကြတဲ့ NGA စံပြီးနေအောင်ပိုင်းဝန်ပြသပေးဖို့ထူလာတာရှိတာပေါ့လေ။အဲ့ဒီတော့ပါမယ်ဟုတ်ကဲ့
။ဒီမနေ့နှစ်ဖက်တွေ့ဆုံမှုရလဖြစ်မထွက်တာကြောင့် GMC ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူတွဲဆောက်ကြည့်ကြီးကြပ်ရေးကော်မတီမှဆက်လက်ဆွေးနွေးဖြေရှင်းသွားမယ်လို့နဝင်းလှကပြောပါတယ်။ဒီတွေ့ဆုံမှုမှာအရှိတောင်တိုင်းတိုင်းမှုနဲ့ဒုတိယတိုင်းမှုတို့တက်ရောက်တာမရှိခဲ့သလိုတွေ့ဆုံမှုအခြေအနေကိုသိရှိဖို့အရှိတောင်တိုင်းပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူး။မကြာသေးခင်ကပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့ထိုင်းမြန်မာနယ်စပ်ဖျားသုံးစုဒေသတိုင်ရင်တုံးကျေးရွာနဲ့ဂျပန်ရွေတွင်းကျေးရွာကြားဒီကနေ့တကောင်ရံချိန်မှာပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တာပါဒီပြစ်ခတ်တိုက်ခိုက်မှုမှာမွန်ပြည်သက်ပါတီနဲ့ပတ်သက်မှုမရှိဘူးလို့မွန်ပြည်သက်ပါတီဗဟိုဝန်ကျင်အုပ်ချုပ်ရေးဒေသဒုတိယဖွဲ့ခေါင်းဆောင်ဒုတိယဗိုလ်မှူးကြီး M ဆိုင်ချန်းကပြောပါတယ်
ညတော့က
ရှိခဲ့တဲ့ဒီကမှုပေါ့နော်12နှစ်ကျော်ကနေကြည့်ပြီးတော့မင်းနဲ့ဆယ်လောက်ဖြစ်တာပေါ့အဲ့ဒီဖြစ်တဲ့ပုံမှာကျတော့ကျွန်တော်တို့ဘက်ကျတော့ဗျာကျွန်တော်တို့တတိကျတော့ကျွန်တော်တို့ရှိနေတဲ့နေရာမှာပဲဒီနေနေတာကျွန်တော်တို့တန်းနေတော့ပါဝင်ဘာမှမပတ်သက်ဘူးကျွန်တော်တို့ကလည်းအဲ့ဒီဒီကပုံမှာဟိုမရှိဘူးအဲ့ဒါသူတို့ချင်းချင်းပဲလားအဲ့ဒါဘယ်လိုကလေးတော့မသိဘူးအဲ့ဒါသူတို့တဲမှာတော့သူတို့တရှိတယ် PGS ရှိတယ်အဲ့သူတို့နဲ့သူတို့နဲ့ဘယ်လိုဖြစ်လဲတော့မသိဘူးခင်ဗျာအဲ့ဒါကျွန်တော်တို့နဲ့တော့မဟုတ်တာတော့ပြင်ကြတယ်အဲ့ဒါတော့အဲ့ဒါကျွန်တော်ပြောရောတို့ရတာပေါ့နော
်ဒီပြစ်ခတ်တိုက်ခိုက်မှုကမြန်မာစစ်တပ်နဲ့ကရင်နယ်ခြားစောက်တပ် PGF တို့ကြားမှာရင်ပြစ်ခတ်တာလို့မွန်ပြည်ထောင်ပါတီဘက်ကပြောပါတယ်ဖျားဆုံးစုမျိုးအဝင်ထွက်တွေမှာမြန်မာစစ်တပ်နဲ့ကရင်နယ်ခြားစောက်တပ် PGF တို့လုံခြုံရေးယူထားတာလည်းဖြစ်ပါတယ်ဒီမနေ့ပြစ်ခတ်မှုမှာကရင်နယ်ခြားစောက်တပ် PGF ဘက်ကတူးချဆုံးသွားတယ်လို့ဖျားဆုံးစုမျိုးခံလူကပြောပါတယ်
တော်တဲ့စခန်းတိုင်းလုံးကြပေါ့အဲ့ဒီတော်ထဲမှာပြစ်တာလူကမပြစ်ရလားလူကခုနကတော့ပြစ်နေကြတာလားမသိဘူးဒီရောဒီရောသုံးပြီးပြောတယ်တရားဒီသူကအဖွဲ့ရလို့ပြောတယ်သူကရှင်းနေကြတော့တောက်ဆက်နေတယ်
ဒီကရနိုဝင်ဘာလ28ရက်နေ့မှာခိုင်းမြမနယ်စပ်နယ်နိမိတ်ကိစ္စကိုကြောင်းပြုပြီးမုံမြစ်ပါတီတပ်တည်တဲ့ဂျပန်ရွေတွင်းချေးရွာကိုမြန်မာစစ်တပ်ကဝင်ရောက်လာတဲ့အတွက်နှစ်ဖက်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တာပါပြစ်ခတ်မှုဖြစ်ပွားပြီးမြန်မာစစ်တပ်နဲ့ကရင်နယ်ခြားစောက်တပ် PGF ပူးပေါင်းရာနဲ့ဂျပန်ရွေတွင်းမွန်တပ်စခန်းကိုတိုက်ခိုက်သိမ်းပိုက်ခဲ့ပြီးအခုတိုင်တပ်ဆွဲထားပါတယ်။မွန်ပြည်ပါတီတပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ပြစ်ခတ်တိုက်ခိုက်မှုဖြစ်စဉ်တွင်တိုင်ရင်သုံးဂျပန်ရွေတွင်းနဲ့ကြံသောချေးရွာကချေးရွာက900ကျော်ဟာခိုင်ဘက်ချမ်းမှရှိတဲ့မီးတွေးဖို့လမ်းကိတ်ဖုံးကြီးကျောင်းတွေမှာစစ်ပေးသိမ်းချောင်လျရတာတပတ်လောက်ရှိနေပြီဖြစ်ပါတယ်။မွန်ပြည်ထောင်ပါတီဟာ2018ခုနှစ်မှာ NCA နိုင်ငံလုံးဆိုင်ရာအပြစ်ရစာချုပ်လက်မှတ်ရေးသူးထားခဲ့တာပါ။အခုနိုဝင်ဘာလအကုန်ပိုင်းမှာဖြစ်တဲ့တိုက်ပွဲဟာအစီသိုးပြီးနောက်ပိုင်းမှာမြန်မာအစိုးရနဲ့မွန်ပြည်ထောင်ပါတီအကြားပထမအဆုံးဖြစ်တဲ့တိုက်ပွဲလည်းဖြစ်ပါတယ်ခင်ဗျာ
။နိုင်ကိုရင်ပြောပြသွားတာပါရှင်။အခု ICJ တရားရုံးမှာမြန်မာအရေးဖြစ်ရှိရမယ့်အခြေအနေပေါ်တုံ့တက်ချက်တချို့ကိုပြောပြပါမယ်ရှင်။မြန်မာတပ်မတော်ရဲ့လှုပ်ရက်ကို ICJ နိုင်ငံတကာတရားရုံးမှာအကာအကွယ်ပေးခြင်းအဖြစ်ဖွဲ့စည်းပုံပြစ်စီရေးမှာအထောက်အကူဖြစ်စေမလားလို့ဒေါ်အောင်ဆန်းစုကြည်ဘက်ကမျှော်လင့်ထားပုံရတဲ့အကြောင်းမြန်မာအရေးကျွမ်းကျင်သူအမေရိကန်ပါမောက်ခတဦးကသုံးသပ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အနေနဲ့ ICJ တရားရုံးမှာကိုယ်တိုင်ခုခံခြေပါဖို့ဆုံးဖြတ်ခဲ့တဲ့အဓိကအကြောင်းရင်းတွေနဲ့ပတ်သက်လို့George Washington တက္ကသိုလ်နိုင်ငံတကာရေးရာပါမောက်ခ Christina Pink ရဲ့အမြင်ကိုမတ်အင်ချင်းနိုင်ကဆက်သွယ်မေးမြန်းရမှာသူကအခုလိုစပြီးတော့ပြောပါတယ
် I think Aung San Suu Kyi may feel both that she is the most capable person to do this
ICJ တရားရုံးမှာခုခံခြေပမဲ့ကိစ္စကိုသူသာလျှင်အကောင်းဆုံးလုပ်နိုင်မယ်သူရဲ့ဒါဝင်ဖြစ်တဲ့ဆိုတဲ့အချက်နှစ်ချက်လုံးကိုဒေါ်အောင်ဆန်းစုကြည်ကခံယူထားပုံရပါတယ်ဒါထက်ကြော်လွန်ပြီးကြည့်မယ်ဆိုရင်တိုင်းပြည်ကိုကာကွယ်ဖို့ကြိုးပမ်းအားထုတ်နေတဲ့သူစစ်မှန်တဲ့မျိုးချစ်ပုဂ္ဂိုလ်တဦးဆိုတာကိုပြခြင်းအပြင်ပြည်တွင်းမှာသူ့အတွက်အကျိုးအမြတ်တွေရနိုင်တယ်လို့ဒေါ်အောင်ဆန်းစုကြည်ကမြင်ပုံရပါတယ်။2020ပြည်ရွေးကောက်ပွဲမှာသူ့ပါတီအတွက်ထောက်ခံမှုတွေပိုပြီးရဖို့သူ့အနေနဲ့လှုံ့ဆော်ပေးနိုင်တာမျိုးဖြစ်နိုင်ပါတယ်။ဒါ့အပြင်တပ်မတော်ရဲ့လှုပ်ရက်ကိုဒီအချိန်မှာသူ့အနေနဲ့အကာအကွယ်ပေးမယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့တမတော်ဘက်ကအလျှော့ပေးမှုတချို့ရနိုင်ဖို့ဒေါ်အောင်ဆန်းစုကြည်ကမျှော်လင့်ပုံရပါတယ်
။ဒီနေရာမှာ ICJ တရားရုံးမှာဒေါ်အောင်ဆန်းစုကြည်ဥဆောင်ဖြေရှင်းမယ်ဆိုတဲ့နေရာမှာတစ်ဖက်ကတင်ထားတဲ့ဆွဲချက်တွေအတွက်အထောက်အထားတွေဟာငင်းဆန်လို့မရနိုင်အောင်ရှိနေတယ်လို့ပြောထားတာဆိုတော့သူ့အနေနဲ့ဘယ်လိုပုံစံမျိုးနဲ့ခုခံခြေပမယ်လို့မြင်ပါလဲရှင
်။ Well, I think The thing is that the international community sees the situation very differently from people inside Myanmar.
တရားရုံးမှာအမှုဆွဲတင်ခံရတဲ့အခြေအနေကိုနိုင်ငံတကာအတိုင်းအဝိုင်းကမြင်ပုံနဲ့မြန်မာနိုင်ငံတဲကပြည်သူတွေမြင်ပုံအလွန်ကိုကွဲပြားခြားနားနေပါတယ်။ဂမ်ဘီယာနိုင်ငံနဲ့နောက်နိုင်ငံတွေကလူအများအပြားဒေါ်အောင်ဆန်းစုကြည်အပေါ်မျှော်လင့်နေတာကလူခွင့်ရေးကိုလေးစားဖို့အပြင်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခြင်းမှာတရားမျှတမှုရှိရေးဆောက်ရွက်ပေးဖို့ဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံကလူတွေကတော့ဒီအခြေအနေကိုတမျိုးမြင်နေတယ်လို့ကျွန်မထင်ပါတယ်။အမှုကိုရင်ဆိုင်ရမှာဒေါအောင်ဆန်းစုကြည်နိုင်တာပဲဖြစ်ဖြစ်ရှုံးတာပဲဖြစ်ဖြစ်သူ့ရဲ့တိုင်းပြည်ကိုကာကွယ်ပေးတဲ့အတွက်ဒေါအောင်ဆန်းစုကြည်ကိုလူတွေကတော့လေးစားကြမှာဖြစ်ပါတယ်
။အဲ့တော့ ICJ ကိုဒေါအောင်ဆန်းစုကြည်တွားရောက်မဲ့ကိစ္စပြည်တွင်းမှာလူထုထောက်ခံပွဲတွေပြုလုပ်နေတဲ့အပေါ်ဘယ်လိုမြင်ပါလဲရှင
် Well I think everybody wants to see Myanmar succeed as a country and
မြန်မာကိုအောင်မြင်တဲ့နိုင်ငံတစ်နိုင်ငံအဖြစ်လူတိုင်းကမြင်ကျင်ကြပြီးစစ်တပ်အုပ်ချုပ်မှုအောက်ဆယ်စုနှစ်ပေါင်းများစွာနေခဲ့ရတဲ့မြန်မာပြည်သူတွေရင်ဆိုင်ခဲ့ရတဲ့စ sing komu alongo, tangi epima she de luri bagale at the map pubare. Dabi met tangi pimba nento kaya duriha, luda ribe, surago at the map pubo, the cha luda rilube, gombe ka shishi, liza sasan tide duri pide surago, yama pidega ludichu lekambo kaye nidago, nangedga ma she de duriga, sepia jaraba.
Netherland Nangan, the Hague, a chase site, Gulatamaga, Mison, Diayon Pite, ICG Ma, Nangan or Diming and Bogo, Don Sansuji, Usambi, Dwayao, Yusai Mutre, Titazu Shinni, Jo Yonga, Usambi, Sit Ubri, Jo Yone, Nangan Dai, Wiji, Tanaru Bawine, Nangan Gaya's Wimbu, Diasi, Sanya, Tu Puego, Noe Bala, Nesacha, and Niga, Puezi Gabare, Lumiodon, the Piamu, Dasi, Yene, Pipi, Sajogu, Nema, Suyaka, Chupau, Jow, Swedene, ICG,
နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကအမှုဖွင့်ရှောက်ထားချက်ကိုဒီဇင်ဘာလ10ရက်ကနေစနေနေ့အထိအများပြည်သူရှိကြားနာစစ်ဆေးမှာဖြစ်ပါတယ်ရှင်။အလုတ်ကန်ရှားပါလို့မိမိရဲ့ရရွာကိုပြစ်ရှစ်ပြောင်းလှုပ်လှုပ်ဖို့ကြိုးစားကြသူတွေဟာခက်တဲ့ကြုံစနစ်ဆိုပြီးတော့တတ်မှတ်ထားတဲ့လူကုန်ကူးမှုရဲ့တားကောင်တွေဖြစ်ကြပါပါတယ်။ မြန်မာနိုင်ငံမှာလူကုန်ကူးမှုတွေဟာဘယ်လိုပုံစံအနေနဲ့ဖြစ်နေလဲလူကုန်ကူးမှုတားဆီးရေးအတွက်မြန်မာနိုင်ငံဘက်ကဘာတွေကြိုးပမ်းနေလဲဆိုတာကိုလာမယ့်အင်္ဂါနေ့ည10:00ဒီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပအောင်ဆွေးနွေးမိမျှလူရဲ့သတင်းရှင်အနေနဲ့ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က 1-2-3-2-9-9-4-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2-0-2
VOA ကထုတ်လွှင့်ပေးနေတဲ့တရားလေးလှမ်းဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနေ့ကအင်္ဂါညတရားလေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်လည်းအချိန်မီဆက်သွယ်နိုင်ကြပါတယ်ရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့ထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်ပါတွေတခါမြမတခွင်စီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောက်စားတဲ့သတင်းပတ်စင်ကန်တာတွေကိုလည်းနားဆင်ကြရမှာပါရှင်။အခုတနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းတွေကိုမတ်စုမြတ်မောင်ကတလှည့်ပြောပြပေးပါဦးမယ်ရှင်
။အီရတ်နိုင်ငံမှာဝင်ကြီးချုပ်ယာရုကနေနှုတ်ထွက်သွားပြီးမြဲအီရတ်မြို့တွေမှာဆန္ဒပြပွဲတွေဆက်ဖြစ်နေကြပါတယ်။ဘာဆရာမြို့မှာဆိုရင်အမျိုးသမီးယာနဲ့ချီဒီကနေ့လမ်းပေါ်ထွက်ဆန္ဒပြပါတယ်။အစိုးရအာဂရီလိုက်စားမှုတွေအပါအဝင်အထွေထွေမကျေနပ်မှုတွေကြောင့်အောက်တိုဘာလတည်းကစတင်တဲ့ဆန္ဒပြပွဲတွေမှာအမျိုးသမီးဆန္ဒပြသူတွေပထမဆုံးပါဝင်လာကြတာဖြစ်ပါတယ်။ဘက်ဒက်မြို့တော်နဲ့နိုင်ငံတောင်ပိုင်းမှာလည်းဆန္ဒပြပွဲတွေဆက်ဖြစ်နေပါတယ်။American Outlook တော်တရားရေးကော်မတီမှာအခုသတင်းပတ်စတင်မဲ့လွှတ်တော်ကြားနာပွဲတွေမှာအင်ဂျီရောကပါဝင်မှာမဟုတ်ဘူးလို့တုံ့ပြန်လိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲသင့်မသိစဉ်းစားဆုံးဖြတ်မဲ့ကြားနာပွဲတွေကိုလာရောက်ပြီးတော့ခုခံခြေပါဖို့သမ္မတထရမ့်ကိုရောသူ့ရဲ့အကြံပေးတွေကိုပါတရားရေးကော်မတီဥက္ကဋ္ဌဂျယ်ရယ်နက်တလာကဖိတ်ကြားထားတာပါ။ဒါပေမဲ့ဒီဆောင်ရွက်မှုတွေကမျှတမှုရှိမှာမဟုတ်တဲ့အတွက်မလာနိုင်ဘူးလို့အင်ဂျီရောကတုံ့ပြန်ခဲ့တာဖြစ်ပါတယ်။ကမ္ဘာ့ရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖြတ်ရေးနိုင်ငံတကာညီလာခံကြီးကိုစပိန်နိုင်ငံမက်ဒရစ်မြို့တော်မှာဒီကနေ့စတင်ကျင်းပနေပါတယ်။ကမ္ဘာကြီးပူနွေးစေတဲ့ဖန်လုံအိမ်တန်းငွေထုတ်လွှတ်မှုချော့ချရေးဆိုင်ရာသဘောတူညီမှုတွေရဖို့ကမ္ဘာကောင်းဆောင်တွေဆွေးနွေးနေကြတာပါ။27ရာစုပြည်ထနာကြီးကိုမဖြစ်မနေဖြည့်ရှင်းဖို့လိုအပ်တယ်လို့အခုနှစ် COP25 ညီလာခံအလှည့်ကျဥက္ကဋ္ဌချီလီနိုင်ငံသဘာဝပတ်ဝန်းကျင်ဝန်ကြီးကယ်ရလီနာစမစ်ကပြောကြားခဲ့ပါတယ်။အစ္စရေးအနေနဲ့ဒီအနောက်ဖက်ကန်ကဂျူးနဲ့မွတ်စလင်တွေကြားအကြမ်းဖက်မှုတွေတောက်လျှောက်ဖြစ်နေတဲ့ဟေဘရွန်မြို့မှာဂျူးအိမ်ယာတွေတိစောက်မဲ့အပေါ်ပါလက်စတိုင်းဘက်ကပြင်းပြင်းထန်ထန်ကန့်ကွက်လိုက်ပါတယ်။ပါလက်စတိုင်းအများစုရှိတဲ့ဒီမြို့မှာအခုလိုဆောက်လုပ်တာဟာအမေရိကန်ကြောင့်လို့ပါလက်စတိုင်းဘက်ကစိတ်ဆက်ညီနိုင်မှုကအပြစ်တင်ပြောကြားခဲ့ပါတယ်။
တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လုပ်ရေးမှုကမတ်စုမွန်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Nick Evanoff ဖြစ်ပါတယ်။အခုကျွန်မတို့အသံလွှင့်နေတဲ့ Radio အစီအစဉ်ပြပေးခြင်းဒီ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်း Intercept 17နဲ့ Mia 73တို့ကနေပြီးတော့ကြည့်ရှုနိုင်ကြပါတယ်။ VOA ကိုအားပေးနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
From Washington.